ဟုတ်ကဲ့ပါကိုချွတ်ချောင်းကြီးမြန်မာမျိုးသမီးတွေပေါ်လူခွေရေးချိုးဖောက်မှုတွေအကြောင်းကြားရတဲ့အခါမှာကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကသူ့အနေနဲ့စိတ်ထိခိုက်ရပြီးမြန်မာနိုင်ငံမှာအာဏာပိုင်တွေကိုယ်တိုင်ရာဇဝတ်မှုကျူးလွန်နေတဲ့အခြေအနေတွေဟာအတော်လေးဆိုးရွားနေတာတွေ့ရတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်အတွင်းမှုချုပ်နဲ့ကိုရိုင်းတွေ့ဆုံခဲ့တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်မတင်တဲ့အောင်ပြောပြတာက
ကဲပဲသူရဲ့ခံစားချက်အရလည်းတော်တော်လေးကိုရှိတယ်ဆိုတာတွေ့ရပါတယ်။သူကရန်လည်းပြောတာပေါ့နော်ဒီကျမတို့တင်ပြတဲ့ချက်ဒီဟိုကတရားခုံရုံးမှာပေါ့နော်ဒီထွက်ဆိုသွားတဲ့အမျိုးသမီးတွေရဲ့သူတို့ရဲ့လမ်းနေပေါ့နော်ကြားရတဲ့အခါမှာတဲ့သူပေါ့နော်အရန်ကိုသူလည်းအရန်တော်သားထွက်တယ်ပေါ့နော်အဲ့လိုမျိုးအမျိုးသမီးငယ်လေးတို့သူမတင်ချင်ပြီးတော့မှသူပြုချင်တာလည်းဆက်ဆိုးရပြုလုပ်တယ်ဆိုလို့ရှိရင်ဟာဒါတွေကဟုတ်တရားမျှတမှုရဖို့အတွက်ကိုလုပ်ကိုလုပ်ရမယ့်ကိစ္စတွေဖြစ်တယ်ပေါ့နော်အဲ့ဒါလုံးဝတန်တရားမရှိပါဘူးတဲ့ဒီမှာလုံချုံကြီးကောင်စီကနေမှပြစင်ပေါ့သွားမယ်အတွက်ဖြစ်တဲ့အတွက်ကြောင့်မလို့တဲ့ခုနပြည်ပြည်ဆိုင်ရာတရားခုံရုံးကိုပေါ့နော်လွှဲပြောင်းပြီးတော့မှစစ်ဆုံးစစ်ဆင်မယ့်ကိစ္စတွေပတ်သက်ပြီးတော့လည်းသူလုံချုံကြီးကောင်စီမမိုင်းနဲ့သူဆွေးနွေးပါမယ်တဲ့ဒီချက်ကိုအဲ့လိုမျိုးပြောတယ်အဲ့တော့ပြောဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းပေါ့နော်ဒီမကြခင်ကထွက်လာတဲ့ဒီလူခွင့်ရေးဆိုင်ရာကြီးအထူးကိုယ်စားလှယ်ဒီမစ္စကင်တန်းသားနေပြောမှသိမြန်လာစက္ကန့်95နှစ်ကြာလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူစီရင်ခံစားတင်မယ်ပေါ့နော်တင်တဲ့အချိန်ကိုသူလည်းဆန္ဒဆောင်ကြည့်ဖို့ပဲပေါ့ဆောင်ပြီးတော့အဲ့တော့ပို့မှပါပါမယ်ဆိုတာပေါ့နော်မူတည်ပြီးတော့မှဒီမလမကုန်ခင်မှာသူ Friends of Burma ပေါ့နော်မြန်မာနိုင်ငံရဲ့မိတ်ဆွေနိုင်ငံများအဖွဲ့နဲ့သူအစည်းအဝေးလုပ်မယ်ပေါ့အစည်းအဝေးလို့ရှိရင်ဒီကိစ္စမှာကိစ္စကိုဆွေးနွေးမယ်ပေါ့
မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်အောင်ကုလသမဂ္ဂရဲ့တိုက်တွန်းလှုပ်ဆောင်ချက်တွေကိုစစ်ဆိုးရဘက်ကလိုက်နာပြီးပူးပေါင်းဆောင်ရွက်တာမျိုးမရှိတဲ့အတွက်အတွေ့အမှုချုပ်ကိုယ်တိုင်အတော်လေးစိတ်ပြက်လက်ပြက်ဖြစ်နေတယ်လို့လည်းမတင်းတင်းအောင်ကပြောပါတယ်
ခုလိုမျိုးဒီနားဖတ်စစ်ဆိုးရနေပူးပေါင်းဆောင်ရွက်မှုတွေကိုမလုပ်တာတော့ပေါ့နော်ဒီတော်တော်လေးကိုစိတ်ပြက်စရာဖြစ်ပါတယ်နောက်ပြီးတော့ဒီကုလသမဂ္ဂအထွေထွေအတွေ့အမှုချုပ်ကိုယ်တိုင်ကလည်းတော်တော်လေးစိတ်ပြက်တယ်လို့သိရပါတယ်အဲ့တော့အဲ့လိုမျိုးပေါ့လုံချုံရင်းကောင်စီထဲမှာလည်းဟိုနဲ့တော်ရဆုံးဖြတ်ချက်ချရတဲ့နေရာမှာလည်းအခက်အခဲတွေရှိနေတာနဲ့သဘောထားကွဲပြားနေတာရှိတော့ပုံပြီးခက်ခဲမှာပါဒါပေမဲ့လည်းပေါ့တစ်ဖက်ကကြည့်မယ်ဆိုရှင်အခုလိုမြန်မာပြည်တွင်းထဲမှာတရားနှမ်းထားမှုတွေမရဘူးမြန်မာပြည်ရဲ့စစ်အစိုးရသူ့ရဲ့ပြည်သူတွေကိုသူတို့ကိုယ်တိုင်ချိုးဖောက်နေတဲ့အနေအထားမှာဘလို့မှဒီအစိုးရတဲ့ကနေကိုယ့်ရဲ့ပြည်သူကိုကာကွယ်မှုမလုပ်နိုင်နဲ့နိုင်ငံတကာရဲ့အကူအညီကိုပဲယူရမှာပဲဖြစ်တယ်နိုင်ငံတကာကနေတော့မှဝိုင်းဝန်းပြီးတော့မှသူတို့မှကာကွယ်ပေးဖို့အတွက်တာဝန်ရှိရဆိုတော့အဲဒီအချက်ကိုကိုင်ပြီးတော့မှဒီကုလသမဂ္ဂဆိုတာဒီတခြားနိုင်ငံတွေကအစိုးရနေဖွဲ့ထားတာဆိုတော့ကုလသမဂ္ဂကတော့သူ့ကိုဖျက်ပြီးတော့တွားမှာပဲပေါ့နော်ဟိုတနိုင်ငံချင်းဆိုတာချက်ဒါပဲပြီးတော့ကျမတို့အနေနဲ့တကယ်တမ်းမလုပ်နိုင်တဲ့ဥစ္စာကိုလုပ်ဖို့အတွက်တောင်းအားပေးဖို့အတွက်ကတော့ကျမတို့တာဝန်ပဲပေါ့ဟိုဒီတနေ့ဒီပေါ့တခြားအစိုးရတွေအနေနဲ့ဟိုမြန်မာနိုင်ငံအင်ဒီဂျင်းနိုင်ငံဒီအနေနဲ့ကလည်းပူပေါင်းဆောင်ရွက်လာမယ်ဆိုလို့ရှိရင်တော့ပေါ့တဖြည်းဖြည်းနဲ့ကုလသမဂ္ဂကိုယ်တိုင်ကနေလုပ်ပိုင်ခွင့်အာဏာတဖြည်းဖြည်းနဲ့ရလာနိုင်တယ်ပေါ့ဒါပေမဲ့ ASEAN တို့တရုတ်တို့အိန္ဒိယတို့တွေကသူတို့ရာနေခံပြီးတော့မှလုံးဝဟိုတင်းခံပြီးတော့မှလုံးဝပူပေါင်းဆောင်ရွက်မှုမလုပ်ဘူးအားပြားမြောက်ဆက်ပြီးတော့လုပ်နေမယ်ဆိုလို့ရှိရင်တော့တော်တော်လေးတော့ခက်ခဲမှာပါပဲ
ကုလသမဂ္ဂမှာမြမအရေးဆောင်ရွက်ချက်တွေအားနည်းနေရတဲ့ပတ်သက်ပြီးချိောက်မှုရှိအောင်ဘာတွေဆောင်ရွက်တင်တယ်လဲလို့မြမအရေးကိုနိုင်ငံတကာမှဥဆောင်လှုပ်ရှားသူလည်းဖြစ်ကျားနာပွဲမှာတရားသူကြီးဖြစ်ဆောင်ရွက်ခဲ့တဲ့ Nobel ငြိမ်းချမ်းရေးဆုရှင် Jody Williams ကို RFA ကတီးခြားတွေ့ဆုံခွင့်ရတဲ့အချိန်မှာမေးကြည့်ပါတယ
်မြန်မာနိုင်ငံတကယ်ပြောင်းလဲသွားအောင်ကုလသမဂ္ဂဟာသူ့လုပ်ပိုင်ခွင့်အာဏာကိုထိတိယယောက်မသုံးနိုင်ဘူးကျွန်မထင်ပါတယ်လူခွေချိုးပေါက်ကျူးလွန်နေတဲ့စစ်အစိုးရကိုကုလသမဂ္ဂလူညိုရေးကောင်စီကဖိအားပြင်းပြင်းထန်ထန်ပေးတာမျိုးလည်းမတွေ့ရပါဘူးဒါကြောင့်ကုလသမဂ္ဂဟာသူ့ပြဋ္ဌာန်းချက်တွေနဲ့အညီမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေတိုးတက်လာအောင်ဆောင်ရွက်ပေးဖို့ကျမတို့နိုင်ငံတကာလူ့လူအခြေပြုအဖွဲ့အစည်းတွေကဖိအားပေးသွားမှာပါရှင်
။ Nobel ငြိမ်းချမ်းရေးဆုရှင် Jody Williams ဟာမနေ့ကကုလသမဂ္ဂအတွေ့အမှုချုပ်ရဲ့တွေ့ဆုံပွဲမှာပါဝင်ခဲ့သူလည်းဖြစ်ပါတယ်။သူဟာတရားသူကြီးအဖြစ်ကြားနာပွဲမှာဆောင်ရွက်ခဲ့တဲ့မြန်မာမျိုးသမီးတွေပေါ်ရာဇဝတ်မှုကျူးလွန်နေသူတွေဟာစစ်တမ်းစီရင်မခံရဘဲအချိန်ကြာကြာကင်းလွတ်နေတာမျိုးမဖြစ်သင့်ပါဘူးလို့ပြောသွားပါရစေ။မြန်မာပြည်မှာအကြမ်းဖက်မှုတွေ၊ညှဉ်းပန်းနှိပ်စက်မှုတွေအဆုံးသတ်ဖို့အချိန်ရောက်သင့်ပြီလို့လည်းကြားနာပွဲမှာပြောသွားပါရစေ။ဒါကြောင့်မြန်မာမျိုးသမီးတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာပြည်သူတရားခုံရုံးတွေကျင်းပနိုင်ပေမဲ့စစ်အစိုးရကိုတကယ်အရေးယူနိုင်မဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC အဆင့်ထိရောက်ဖို့ဆိုရင်ဘယ်လိုစိန်ခေါ်ချက်တွေရှိပါသလဲလို့မေးကြည့်တော့
Well, as we know, there
is a mountain about the war crimes. အလုံးပြည့်တဲ့အချိန်မှာပဲစစ်အစိုးရကလူသားမျိုးနွယ်စုပေါ်ရာဇဝတ်မှုကျူးလွန်နေတာတွေစစ်ရာဇဝတ်မှုကျူးလွန်နေတာတွေမြန င်းပါနေဆက်ဒါရီနဲ့ပတ်သက်ပြီးရထားတဲ့တက်တဲ့အထောက်အထားတွေကတောင်ကြီးတစ်ခုလောက်တောင်ရှိနေပါပြီ။ဒီတက်ပို့ပြီးအထောက်အထားခိုင်လုံဖို့ဆိုတာမလိုတော့ပါဘူး။အဓိကပြဿနာကကောင်းမွန်တဲ့ဆန္ဒမရှိတာရောလုံခြုံရေးကောင်စီကနိုင်ငံတကာစစ်ခုံရကဒီကိစ္စကိုကင်တွယ်ဖြေရှင်းပေးဖို့မဆုံးဖြတ်နိုင်မဲပြက်ကွက်နေတာကြီးပဲဖြစ်ပါတယ်။ဒါကြောင့်ကျမတို့ဟာတခြားနိုင်ငံတကာအမျိုးသမီးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်အောင်ဆွေးနွေးပွဲတွေဆက်လုပ်သွားဖို့ရှိပါတယ်ရှင်
။မြန်မာအမျိုးသမီးတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ကြားနာပွဲကိုတက်ရောက်ခဲ့တဲ့ဥပဒေပညာရှင်တွေရဲ့ဆုံးဖြတ်ချက်သဘောထားတွေမှာလည်းလုံခြုံရေးကောင်စီရဲ့အမျိုးသမီးနဲ့ကလေးသင်ငယ်တွေအပေါ်ကာကွယ်ဖို့ချမှတ်ထားတဲ့ဆုံးဖြတ်ချက်1325 1823 1888နဲ့1889စတဲ့အချက်တွေအရစစ်အစိုးရကိုပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကိုတိုက်တွန်းထားပါတယ်ရှင်။